မင်္ဂလာပါ Internet Channel ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာအတန်လွှင့်စီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီကနေ့တင်ဆက်ပေးသွားမယ့်သတင်းတွေကတော့ COVID-19 ဆိုင်ရာနောက်ဆုံးရသတင်းနဲ့အချက်အလက်တွေရယူနိုင်မဲ့အသိပေး application ကိုမိတ်ဆက်ဆိုတဲ့သတင်း iPhone 12မှာ 120 hack နဲ့ပြင်တဲ့ 3A zoom camera ပါဝင်လာနိုင်ဆိုတဲ့သတင်း TOEIC စာမှုပွဲများကိုပုံမှန်တိုင်းပြန်လည်ကျင်းပမယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမဆုံးအနေနဲ့ COVID-19 ဆိုင်ရာနောက်ဆုံးရသတင်းနဲ့အချက်အလက်တွေကိုရယူနိုင်မဲ့အသီးပေး application မိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် COVID-19 ဖြစ်ပွားနေစဉ်ကာလအတွင်းယောဂဖြစ်ပွားမှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုအချိန်နဲ့တပြေးညီရယူနိုင်မဲ့အသီးပေး application တစ်ခုကိုမိတ်ဆက်လိုက်ပါတယ်အဆိုပါ application ကို Oredu အသုံးပြုသူတွေအနေနဲ့အခမဲ့ download ရယူနိုင်မှာဖြစ်တယ်လို့အခြားဆက်သွယ်ရေး operator အသုံးပြုသူတွေနဲ့လည်း www.athipe.com မှာရယူအသုံးပြုနိုင်မှာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းမှာ COVID-19 ကူးစက်ပြန့်နှံ့ချိန်မှာစပြီးတော့ Oredu မြန်မာအနေနဲ့အသီးပေး application account တွေပေါ်ပေါက်လာစေရန်ကူညီထောက်ပံ့ပေးခဲ့တဲ့အပြင်စေတနာဝန်ထမ်းလူငယ်အယောက်20ခန့်အနေပြီးတော့ဗိုင်းရပ်ပြန့်ပွားခြင်းကိုကာကွယ်နိုင်ဖို့ရှော့ချဖို့အတွက်လည်းကူညီပေးနိုင်ဖို့တည်ထွင်ခဲ့ကြခြင်းဖြစ်တယ်လို့သိရပါတယ်။စေတနာဝန်ထမ်းလူငယ်အဖွဲ့မှ Android နဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေကိုဖန်တီးသူများ UI UX designer များ data အချက်အလက်သုံးသပ်စစ်ဆေးသူများ product system ပြည်သူ့ကာသွယ်နဲ့ဈေးကွက်ဆိုင်ရာကျွမ်းကျင်သူတွေပါဝင်ပြီး application အစအဆုံး၎င်းတို့ကိုယ်တိုင်တည်ထွင်ဖန်တီးပြုလုပ်ခြင်းဖြစ်တယ်လို့သိရပါတယ်။ application ကို data အသုံးပြုကအခမဲ့နဲ့ Oredu zone.oredu.com.mm မှာ download ရယူနိုင်ရန်နဲ့နည်းပညာဆိုင်ရာ application တည်ဆောက်ခြင်းနဲ့ပတ်သက်တဲ့နည်းပညာဆိုင်ရာကုန်ကျစရိတ်တွေကို Oredu မှာကူညီထောက်ပံ့ပေးခဲ့တယ်လို့သိရပါတယ်။အတီးပေး application မှာပါဝင်တဲ့လုံဆောင်ချက်တွေကတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာန၊ပြည်ချာရေးဝန်ကြီးဌာနတို့မှနောက်ဆုံးရသတင်းတွေနဲ့ထုတ်ပြန်ချက်တွေကိုအချိန်နဲ့တပြေးညီ post notification alert ပေးပို့ခြင်း၊အနီးတစ်ဝိုက်မှာရှိတဲ့စေယုံတွေ၊အရေးပေါ်ဝန်ဆောင်မှုတွေ၊လူထုအခြေပြုအဖွဲ့အစည်းတွေ၊လှူဒါန်းမှုပြုလုပ်နိုင်မှုအတွက် provider အဖွဲ့အစည်းစသည်တို့ရဲ့လိပ်စာနဲ့ဖုန်းနံပါတ်ဆက်သွယ်နိုင်မှုအတွက်အချက်လက်တွေ၊ကမ္ဘာတစ်ဝှမ်းနဲ့ပြည်တွင်းရှိလက်ရှိဖြစ်ပွားနေသူပိုးတွေ့ရှိသူပြန်လည်ကောင်းမွန်သူစတဲ့အသေးစိတ်အချက်လက်တွေကိုနောက်ဆုံးရ COVID-19 တွေ့ရှိချက်တွေအသွားလာကန့်သတ်ခြင်းပြုလုပ်ရန်လိုမလိုဟူတဲ့အချက်တွေကိုအမေးအဖြေတွေနဲ့စစ်စစ်ဖော်ထုတ်ပေးနိုင်မယ် self quarantine check out လုံဆောင်ချက်စနစ်တွေပါဝင်လာပါတယ်အခုလိုအရေးပါပြီးခက်ခဲနေတဲ့အချိန်တွေမှာသတင်းချက်လက်တွေကိုတိကျမှန်ကန်တဲ့သတင်းရင်းမြစ်ကရယူနိုင်ဖို့ဆောင်ရွက်ပေးနိုင်တဲ့အတွက်တကယ်ကိုဝမ်းမြောက်ရပါတယ်အခု application ဖြစ်လာဖို့ပံ့ပိုးမှုတွေပုံမှာဆိုရင်အသုံးပြုသူအနေနဲ့ဒီ application ကိုစိတ်ချလက်ချအသုံးပြုနိုင်မှာဖြစ်ပြီးတော့နောက်ဆုံးရသတင်းအချက်အလက်တွေကိုလည်းအချိန်နဲ့တပြေးညီရရှိနိုင်မှာဖြစ်တဲ့အတွက်မိမိကိုယ်တိုင်အတွက်ရောမိမိချစ်ခင်သူတွေအတွက်ပါဒီ application ကကူညီထောက်ပံ့ပေးနိုင်မယ်လို့ကျွန်တော်တို့အနေနဲ့မျှော်လင့်မိပါတယ်လို့ Oredu မြန်မာရဲ့ Head of Corporate Communication ဖြစ်သူဦးတင်နိုင်ထွတ်ကပြောကြားခဲ့တာပါဆက်လက်ပြီး iPhone 12မှာ 120 hack နဲ့ပြင်တဲ့ 3A zoom camera ပါဝင်လာနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အသစ်ထွက်ရှိမဲ့ iPhone 12 series phone နဲ့ပတ်သက်တဲ့ CAD တရုတ်ပေါ်ပုံတွေထွက်ပေါ်လာပါတယ်။အဲ့ဒီပုံတွေကို Everything Apple Pro ဘွဲက 3D ပုံရိပ်ဖန်တီးခဲ့ပါတယ်။ iPhone 12တွေမှာ smart connector, iPad လိုမျိုးပါဝင်လာမယ်လို့ Call of Hala သတင်းတွေထွက်ပေါ်ခဲ့ပါတယ်။ iPhone 12မျက်နှာပြင် USA က 5.4 လက်မရှိနိုင်ပါတယ်။ iPhone SE အသစ်နဲ့ USA တိတ်မကွာဘူးလို့လည်းသိရပါတယ်။ iPhone SE အသစ်က 4.9 လက်မပဲရှိပေမဲ့ 16:9 aspect ratio နဲ့ဘေးပေါင်တွေကကြီးနေပါတယ် iPhone 12 Pro series ထွက်ရှိနိုင်ပြီး Navy Blue ဆိုတဲ့အယောင်တင်နဲ့ထွက်လာနိုင်ပါတယ်ကြောဘက်မှာမှန်တဲ့အသုံးပြုတာပြီးတော့ Matte Finish အသုံးပြုတာရင်လက်ရမထင်နိုင်တော့ပါဘူး iPhone 12မျက်နှာပြင်ကလုံးဝပြင်ဆင်ပြောင်းလဲထားပါတယ် iPhone 12 model 4မျိုးစလုံးမှာ OLED မျက်နှာပြင်နဲ့ကျင်းမြောင်းတဲ့ Notch တွေပါဝင်လာမှာပဲ iPhone 12 Pro series တွေမှာတော့ 120Hz refresh rate ပါဝင်လာပါတယ် iPhone 12 Pro series တွေမှာတော့ 120Hz refresh rate တွေပါဝင်လာဖွယ်ရှိပါတယ်ကြောဘက် camera ဘိုင်းမှာလည်း iPhone 12 Pro phone နှစ်မျိုးနဲ့ iPhone 12ခြားနာမှုရှိပါတယ် iPhone 12 Pro မှာတော့ LiDAR sensor ပါဝင်လာပြီးတော့ auto focus ညံစံတယ်လို့ video တွေအတွက် portrait mode ပါဝင်လာနိုင်ပါတယ် iPhone 12မှာတော့အဓိက camera 16 megapixel မဟုတ်ပဲ 12 megapixel sensor ပဲပါဝင်မယ်လို့သတင်းတွေကဖော်ပြနေကြပါတယ်ကြီးမားတဲ့ sensor တွေ night mode အတွက်အဆင့်မြင့်တင်မှုအမျိုးမျိုးပါဝင်လာနိုင်ပါတယ် Pro model တွေမှာတော့ telephoto ပါဝင်မယ်လို့သိရပါတယ်အဲ့ဒီ telephoto ကြောင့် 3A zoom အသုံးပြုနိုင်ပြီး night mode လည်းပါဝင်လာနိုင်ပါတယ်ဒါအပြင် Joe Processor သူက YouTube video ကတစ်စင် iPhone 12အသေးစိတ်အချက်လက်တွေကိုဖော်ထုတ်ထားပါတယ် iPhone 12 model နံပါတ်ကတော့ iPhone 12 5.4 လက်မ iPhone 12 Max 12 Plus ဒါမှမဟုတ်6.1 လက်မ iPhone 12 Pro 6.1 လက်မနဲ့ iPhone 12 Pro Max 6.9 လက်မပဲဖြစ်ပါတယ်ပုံမှန် iPhone 12 model တွေမှာတော့ BOE ထုတ် display အသုံးပြုပြီး Pro မှာတော့ Samsung ကထုတ်လုပ်တဲ့ template panel တွေအသုံးပြုဖွယ်ရှိပါတယ် iPhone 12ကို $650 နဲ့စတင်ရောင်းချနိုင်ပါတယ် model 4မျိုးစလုံးမှာ 5G ကွန်ရက်ချိတ်ဆက်မှုပါဝင်ပြီးအခြေခံ model တွေကဈေးနှုန်းတင်းတင်းပဲလို့သိရပါတယ်နောက်ဆုံးအနေနဲ့ TOEIC စာမူပွဲများပုံမှန်ပြန်လည်ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ် Test of English for International Communication TOEIC စာမူပွဲတွေကိုပုံမှန်တိုင်းပြန်လည်ကျင်းပသွားမယ်လို့ RING Education မြန်မာမှသိရပါတယ် TOEIC စာမူပွဲတွေကိုမေ23ရက်နဲ့25ရက်တို့မှာပြန်လည်ကျင်းပသွားမှာဖြစ်ပြီးတော့ဖြေဆိုလိုသူတွေအနေနဲ့မေ20ရက်နေ့နောက်ဆုံးထားပြီးစာရင်းပေးသွင်းရမှာပါ TOEIC စာမူပွဲမှာနိုင်ငံတကာလုပ်ငန်းခွင်အလုပ်လုပ်နေကြတဲ့ဝန်ထမ်းတွေရဲ့အင်္ဂလိပ်စာကျွမ်းကျင်မှုစစ်ဆေးတဲ့စာမူပွဲဖြစ်ပြီးတော့ Japan, Korea, Thai နဲ့အချို့သောအနောက်နိုင်ငံကရှိတဲ့တက္ကသိုလ်တွေမှာလည်း TOEIC ရလက်ကိုကျောင်းဝင်ခွင့်နဲ့ပညာတော်တင်စိတ်ချိမြင့်ရမှာတောင်းဆိုကြပါတယ် IIG Education မြန်မာ Test Center ကိုပုံမှန်ချိန်တိုင်းပြန်လည်ဖွင့်လှစ်ထားပြီး TOEIC Registration အတွက်မှတ်ပုံတင်မှုရင် 3x4cm အရွယ်ဓာတ်ပုံ3ပုံလိုအပ်မှာဖြစ်ပါတယ်စာမူပွဲချေးအနေနဲ့ American Dollar 40ပေးသွင်းရမှာဖြစ်ပြီးတော့အသေးစိတ်ကိုဖုန်း0913-239-5303ကိုဆက်သွင်းမေးမြန်းနိုင်မှာဖြစ်ပါတယ်အခုတင်ဆက်ပေးလိုက်တဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းကနှီးပညာသတင်းတွေကို Internet Channel ကနေတင်ဆက်ပေးသွားတာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလိုက်နာဆောင်ရွက်သွားဖို့တိုက်တွန်းလိုက်ပါတယ်ခင်ဗျာကျွန်တော်ကတော့အောင်သက်ကိုပါ